တရုတ်နိုင်ငံအရှေ့ပိုင်းခရိုင်တစ်ခုကအသက်83နှစ်အရွယ်အဖွားဦးတူငတ်တုတ်ကွေးယောဂါနဲ့ကွယ်လွန်သွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဂျန်စီပြည်နယ်ကအဲ့ဒီအဖွားဦးဟာ H10N8 အမျိုးအစားယောဂါပုံမွားနဲ့ထိတွေ့ပြီးတဲ့နောက်အသက်ရှူလမ်းကြောင်းအလုပ်မလုပ်တော့ဘဲဒီဇင်ဘာလ6ရက်နေ့မှာတည်ဆုံသွားတာလို့အစိုးရပိုင်းစင်ဟွာသတင်းမှာဖော်ပြထားပါတယ်။ဒီတည်ဆုံမှုဟာတိကျဖြစ်ပေါ်မှုဖြစ်ပြီးတော့တခြားလူချင်းကူးစက်နိုင်ခြေသိမရှိလောက်ဘူးလို့တရုတ်အမျိုးသားယောဂါဌာနကပြောပါတယ်။အဲ့ဒီအဖွားဦးဟာမသေးခင်မှာကျင့်ငဲ့အရှင်တွေရောင်းချတဲ့ဈေးကိုတွားခဲ့တယ်လို့ဆင်ဟွာသတင်းမှာဖော်ပြထားပါတယ်။ဒါပေမဲ့သူ့ရဲ့ဆွေမျိုးသားချင်းတွေထံမှာတော့ယောဂလက္ခဏာတစုံတရာမတွေ့ရဘူးလို့ဆိုပါတယ်။အဲ့ဒီအဖွားအဟာနမိုနီးယားသွေးပောင်တက်တာနဲ့နှလုံးယောဂဆတဲ့ဝေဒနာတွေကိုခံစားနေရတဲ့အတွက်ကိုယ်ခံအားကျနေတာကြောင့်အခုလိုငတ်တုတ်ကွေးယောဂကူးစက်သွားတာဖြစ်နိုင်တယ်လို့ဆိုပါတယ်။တရုတ်နိုင်ငံမှာလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းလူကိုကူးစက်စေတဲ့ငတ်တုတ်ကွေးယောဂအမျိုးမျိုးနဲ့ရင်ဆိုင်ခဲ့ရတာလည်းဖြစ်ပါတယ်။